တောင်ကိုရီးယားနိုင်ငံမှာကာမဘိုင်ရှီလီရဲ့တခြားလူနဲ့လိင်ဆက်ဆန္ဒကိုပိတ်ပင်ကန့်သတ်ထားတဲ့တက်တန်း62နှစ်ရှိပြီဖြစ်တဲ့ဥပဒေတရက်ကိုတရားရုံးတစ်ခုကနေပယ်ဖျက်လိုက်ပြီးတဲ့နောက်ကွန်ဒွန်ထုတ်လို့ရုံချတဲ့နာမည်ကျော်ကုမ္ပဏီတစ်ခုရဲ့အစုရှယ်ယာဇင်းလုံးတွေ15ရာခိုင်နှုန်းအထိကုန်တက်သွားပါတယ်။ဒီဥပဒေဟာပို့ဝေရေးလွှတ်လပ်ခွင့်ကိုဖိနှိပ်တယ်လို့အခြေခံဥပဒေဆိုင်ရာတရားခွင်ရုံးကဆုံးဖြတ်လိုက်တာကြောင့်အိမ်တော်ရေးဖောက်ပြန်တယ်ဆိုတဲ့စွဲချက်တွေနဲ့2008ခုနှစ်အောက်တိုဘာလ31ရက်နောက်ပိုင်းမှာအမှုရင်ဆိုင်နေရသူထောက်မောများစွာပေါ်တည်ရောက်မှုရှိစေမှာပါ။အဲ့ဒီရက်ဟာဥပဒေကိုတရားရုံးကထပ်ပြီးအတည်ပြုထားတဲ့ရက်ဖြစ်ပါတယ်။လက်ရှိဆွဲချက်တွေကိုရုပ်သွင်းရွယ်ရှိပြီးအပြစ်ရှိကြောင်စီရင်ခံထားရသူတွေရဲ့အမှုကိုပြန်စစ်ဆေးဖို့အကျုံးဝင်ပွဲရှိတယ်လို့အမည်မဖော်လို့တဲ့တရားရုံးတာဝန်ရှိသူတို့ကပြောပါတယ်။ရှင်းနေကြုံရုံရဲ့ကိန်းဂဏန်းတွေအရ2008ခုနှစ်နိုဝင်ဘာလကနေဒီနှစ်ဇန်နဝါရီလအထိဆိုရင်လူပေါင်း 9,400 ကျော်ကိုဒီဥပဒေနဲ့ဆွဲချက်တင်ခဲ့တာပါ။ဥပဒေအရဆိုရင်ကိုယ့်ရဲ့ဇနီးခင်ပွန်းမဟုတ်တဲ့အိမ်အောင်တဲ့တူနဲ့လိင်ဆက်ဆန်သူကိုထောင်ဒဏ်2နှစ်အထိပြည့်တယ်ချမှတ်နိုင်ပါတယ်။1985ခုနှစ်ကတည်းကနေဆိုရင်တောင်ကိုရီးယားနိုင်ငံသား9,300ကျော်ကိုအိမ်အောင်ရေးဖောက်ပြန်မှုဆွဲချက်တွေနဲ့ပြစ်ဒဏ်ဆီရင်ခဲ့ပေမဲ့ထောင်ဒဏ်ချမှတ်တာကတော့တိတ်နေပါလေ။